Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီ25ရက်တနင်္လာနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို line to meter 16.19 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါဒီညနေသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပေးပါမယ်။စီးရီးယားနိုင်ငံဆိုင်ရာညီညွတ်ရေးဆွေးနွေးပွဲတွေစတင်နိုင်မဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းပြည်သက်ကြိုးပမ်းနိုင်မှုမျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တခါတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့ဒီနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြတယ်ဆိုရနဲ့အာရှဒေသကနိုင်ငံတချို့မှာတော့ဒီနေ့ဆောင်းရသည်နှင်းတွေနဲ့ရေခဲမိုးတွေနောက်လေအေးတွေတိုက်ခတ်ပြီးတော့အေးအေးလွန်ခဲ့တဲ့တံကိုစူးစူးဝါးဝါးခန်းစားနေရပါတယ်။ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးပါမယ်ရှာဖောင်ရင်
ကောင်းပါပြီရှင်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အဆန်းစုကြည်တို့တွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးကြားကြမှာကတော့
ကာကွယ်ရေးနဲ့ဒေါ်အဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရတဲ့အကျိုးရှိတဲ့တွေ့ဆုံဆွေးနွေးမှုတစ်ခုလို့ပဲကျွန်တော်မြင်နေ။ကောင်းမွန်တဲ့အကျိုးရတဲ့ဒီပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ
်။88မြို့ဆက်ပွင့်လင်းလူဖွဲ့စည်းကကိုမြအေးပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလပေါ်ဂျာမနီနိုင်ငံရဲ့အမြင့်တဘောရာနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်သဘင်ကမောက်ခဲ့ကြလို့ဖန်စီထိန်းသိမ်းခဲ့ရတဲ့အကြောင်းသားတွေထောင်တွင်းစေဝါကူတက်မှုအကြတဲ့နဲ့ရင်ဆိုင်နေရတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုမကင်မီထွေးနဲ့ကိုအောင်တို့ကကြေညာပေးပါအောင်ရှင်။
စီးရီးယားနိုင်ငံဆိုင်ရာညီညွတ်ရေးဆွေးနွေးပွဲတွေစတင်နိုင်မဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းပြည်သက်ကြိုးပမ်းနိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုလိုက်ပါတယ်။စီးရီးယားဆူရနဲ့အတိုက်ခံအဖွဲ့တွေရဲ့စစ်ဆင်ညှိနှိုင်းမှုတွေကိုဒီကနေ့တနင်္လာနေ့ဆူဆလန်နိုင်ငံဂျနီဗာမြို့မှာစတင်နိုင်ဖို့ကုလသမဂ္ဂကလိုလားခဲ့ပေမဲ့လို့ဒီဆွေးနွေးပွဲကိုဘယ်သူတွေဖိတ်ကြားမလဲဆိုတဲ့အပေါ်မှာသဘောထားကွဲလွဲမှုတွေကြောင့်ကျင်းပမဲ့အချိန်တောင်းနေနေတာပါ။ဆွေးနွေးပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစီးပွားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတီဖန်ဒီမစ်စတူရာကဒီကနေ့နောက်ပိုင်းမှာထုတ်ပြန်ဖို့ရှိပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ပထမနေ့မှာအစည်းအဝေးပြတ်သွားတာထက်စရင်ရက်အနည်းငယ်အချိန်ယူဆောင်ပြီးဆွေးနွေးမှုလုပ်ငန်းစဉ်တွေကိုစနစ်တကျချမှတ်စီစဉ်ဆောင်ရွက်တာကပိုပြီးတော့ကောင်းမွန်လိမ့်မယ်လို့သူ့ရဲ့လာဝနိုင်ငံခီးစဉ်အတွင်းမှာပြောကြားသွားပါတယ်။အမေရိကန်အစိုးရအနေနဲ့လည်းဒီစီးရီးယားအတိုက်ခံအဖွဲ့တွေကိုနိုင်ငံရေးစစ်ရေးနဲ့ငွေကြေးအရအထောက်အကူတွေလက်ရှိအတိုင်းဆက်လက်ပံ့ပိုးပေးသွားမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။သမ္မတဘက်ရှာအယ်အာဆက်ရဲ့အခက်ကဏ္ဍအပါအဝင်တိုင်းပြည်ရဲ့အနာဂတ်ကိုတော့စီးရီးယားပြည်သူတွေကပဲဆုံးဖြတ်ကြရမှာဖြစ်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုသွားပါတယ်ရှင်
။ပြည်ထောင်နိုင်ငံကကောင်းဖြတ်မှုစီးရီးယားနဲ့အီရန်နိုင်ငံကအကျဉ်းသားတွေကိုကွပ်မျက်မှုမှာပါဝင်တဲ့အကျဉ်းဖက်သမား9ဦးပါဝင်တဲ့ဗီဒီယိုကို IS အစွမ်းအဖွဲ့ကထုတ်ပြန်လိုက်ပါတယ်ဒီဗီဒီယိုထဲမှာနိုဝင်ဘာလရုံးကတိုက်ခိုက်မှုကိုလည်းပြသထားပြီးဒီအကြမ်းဖက်သမားတွေဟာပြင်သစ်ကိုဒူးထောင်အောင်လုပ်ခဲ့တဲ့ရဲရင်သူချင်းတွေဆိုပြီးတော့တင်စားထားပါတယ်အဲ့ဒီတိုက်ခိုက်မှုနဲ့လုံခြုံရေးရဲတွေရဲ့စီးနင်းမှုတွေအတွင်းဒီ၉ဦးလုံးတေဆုံးသွားပါတယ်ဘယ်လ်ဂျီယံနဲ့ပြင်သစ်နိုင်ငံကအများစုပါဝင်တဲ့အစွမ်းအောက်တွေဟာဘုံးတွေတနက်တွေသုံးပြီးပြင်သစ်နိုင်ငံကနေရာအချို့ကိုတိုက်ခိုက်ခဲ့တာကြောင့်လူ130လောက်တေဆုံးကုန်ပါတယ်ဒါပြင်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပုံလဲဗီဒီယိုမှာပါဝင်ပြီးသူတို့ရဲ့အယူဝါဒအပေါ်မြုံကြည့်သူတွေသူတို့ဓာတ်ချက်နဲ့တည်ဆုံရမယ်ဆိုပြီးတော့သတိပေးပြောဆိုသွားတယ် IS တွေကိုချိန်မုန်းနေတဲ့အမေရိကန်ဥဆောင်တဲ့ညွန်မအဖွဲ့မှာဗြိတိန်ပါဝင်ပြီးအီရန်နိုင်ငံကစစ်ဆင်ရေးတွေမှာအဓိကလှုပ်ဆောင်နေတာပါဒါပေမဲ့လည်းလွန်ခဲ့တဲ့လကစလို့စီးရီးယားနိုင်ငံကလေကြောင်းစစ်ဆင်ရေးတွေမှာဗြိတိန်ပါဝင်လာပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့ဟာအရှေ့လယ်ပိုင်းဒေသတော်ဝန်လူလူအုံကြွမှုတွေဆက်တိုက်ဖြစ်ပေါ်လာအောင်အစပြုပေးခဲ့တဲ့လှုပ်ရှားမှုဖြစ်တဲ့အီဂျစ်အန်ဒါရှင်ဟာဟိုစနီမူဘာရက်ကိုဖျောက်ချခဲ့တဲ့လူလူဆန္ဒပြပွဲတွေ၅နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ပါသတင်းသုံးပတ်နေ့ပါကြာလူလူဆန္ဒပြပွဲတွေကိုမစ္စတာမူဘာရက်ကလုံခြုံရေးတပ်အင်အားသုံးပြီးအထူးသဖြင့်ဒီမြို့တော်ကိုင်ရိုမှာအစပတ်ချိန်မုန်းတာတွေလုပ်ခဲ့ပေမဲ့လို့နောက်ဆုံးမှာတော့မစ္စတာမူဘာရက်နှစ်30ကြာအာဏာယူထားရာကနေဆင်းပေးခဲ့ရတာပါ2017ခုနှစ်လူလူဒေါ်လာရေးဟာအီဂျစ်နိုင်ငံတစ်ကိုထူထောင်တဲ့လှုပ်ရှားမှုဖြစ်တယ်လို့လက်ရှိအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီကမနေ့ကတနင်္ဂနွေနေ့မှာဂုဏ်ပြုပြောကြားသွားပါတယ်။ကုတ်ဦးရဲ့အကျိုးစီးပွားအတွက်ဒီဒေါ်လာရေးကြီးကိုအသုံးချနေကြသူတွေရှိတယ်လို့လည်းမစ္စတာစီစီကပြောပါတယ်။ဒါကတော့ဒီမူဘာရက်ကိုအာဏာကနေဖယ်ရှားပြီးခဲ့တဲ့နောက်ပိုင်းအစိုးရသက်ဖွဲ့စည်းဖို့အတွက်ကျင်းပတဲ့ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့လက်ရှိအီဂျစ်နိုင်ငံမှာမတရားအသိဉာဏ်ခံထားရတဲ့မွတ်စလင်ညီအကိုများအဖွဲ့ကိုရည်ညွှန်းပြောဆိုသွားတာပါ။မွတ်စလင်ကြီးကိုအဖွဲ့အစိုးရဖွဲ့ပြီးတနည်းအကြာဒီအဖွဲ့ဝင်တအူဖြစ်တဲ့သမရဟောင်းမိုဟာမက်မော်စီကိုအာနာကနေဖယ်ရှားခဲ့တဲ့2013ခုနှစ်လူလူလှုပ်ရှားမှုတွေကိုမစ္စတာစီစီကဦးဆောင်ခဲ့တာပါ။အဲ့နောက်ဖွဲ့စည်းပုံတည်ရေးဆွဲရမှာဦးဆောင်ပါဝင်ခဲ့တယ်လို့နောက်ပိုင်းရွေးကောက်ပွဲတစ်တွေကနေတဆင့်မစ္စတာစီစီသမရဖြစ်လာခဲ့တာပါရှင်။
VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
今天来年年的跟着那个 VOA 干的设立经验的话的这么高贵有些就不就不就没有来年没有到这么个时不就有些东三十几路这个呢你比如本人让 AA 打 AA 干嘛让马对送去你的路这么高贵有些就业 Facebook 上面那么打破你的破壁他吧的这个呢没来年一个呢零来年一年一家对送去你家的这个年的零来年一个月就嘛不就不就没有来年 Facebook 嘛破壁他了吧ရွေးကောက်ပွဲလွန်ကာလအခုပြောင်းတဲ့တည်ငြိမ်အေဂျင်ရေးကိစ္စရပ်တွေလွတ်တော်နဲ့ပတ်သက်တဲ့ကိစ္စရပ်တွေအစိုးရတည်ဖွဲ့စည်းရေးဆိုင်ရာတွေတနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းထာဝရငြိမ်းချမ်းရေးရဖို့ဆက်ပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးကြတယ်လို့ဖော်ပြထားပါတယ်။ဒီဆွေးနွေးပွဲကိုတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရေအောင်တို့တက်ရောက်ကြပြီးဒေါန်ဆန်းစုကြည်နဲ့အတူဦးဝင်းထိန်ဦးဝင်းမြင့်ဦးစော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ပါတယ်2015နိုဝင်ဘာလရွေးကောက်ပွဲမှာ NLD ပါတီပြက်ပြက်သားသားအနိုင်ရပြီးချိန်ကလေးကစလို့ဒေါန်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမေအောင်လိုင်းတို့ရဲ့တွေ့ဆုံမှုဟာဒါဒုတိယအကြိမ်ဖြစ်ပါတယ်2015ခုနှစ်ဒီဇင်ဘာလနေ့ရက်နေ့ကပထမအကြိမ်တွေ့ဆုံခဲ့တာပါအခုဒီစဉ်ကတော့သူတို့နှစ်ဦးအပြင်နှစ်ဖက်တာဝန်ရှိသူ၄ဦးစီပါဝင်ပြီးတွေ့ဆုံခဲ့ကြတာပါဒီတွေ့ဆုံမှုနဲ့ပတ်သက်ပြီး NLD ဘက်ကတော့သဘောထားထုတ်ပြန်တာမျိုးကိုမတွေ့ရသေးပါဘူးခင်ဗျာ
မဲခေါင်မြဝန်းအောက်ပိုင်းဒေသမှာကြုံတွေ့နေရတဲ့ငတ်မုတ်ခေါင်ပါမှုမပောက်ခွဲသေးတဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ဤပညာဆိုင်ရာအခက်အခဲတွေကိုကင်တွယ်ဖြေရှင်းနေရတဲ့လာအိုနိုင်ငံကိုအမေရိကန်ပြည်ထောင်စုကအကူအညီတွေတွန်းမြေပေးသွားဖို့ရှိနေပါတယ်အမေရိကန်အစိုးရရဲ့ဒေသရင်းဥဆောင်ကျိုးပတ်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလာအိုနိုင်ငံမြို့တော်ဗီယန်ချင်းကိုဒီနေ့ရောက်ရှိလာတဲ့သူ့ရဲ့ခေစဉ်အတွင်းမှာရှင်းလင်းသွားတယ်လို့ဆီးရီးယားအရေးငြိမ်းချမ်းရေးဆွေးနွေးမှုတွေအပါအဝင်အာရှဒေသပြင်ပမှာရင်ဆိုင်နေရတဲ့အကြက်တဲစိန်ခေါ်မှုတွေကိုလည်းထည့်သွင်းပြောကြားသွားပါတယ်လာအိုဝင်ကြီးချုပ်တုံစင်းတမဗော်နဲ့နိုင်ငံခြားရေးဝင်ကြီးသုံလုံစီဆွန်လစ်အပါအဝင်လာအိုအစိုးရအရာရှိတွေနဲ့တွေ့ဆုံပြီးတဲ့နောက်သတင်းတောက်တွေနဲ့တွေ့တဲ့အချိန်မှာပြောသွားတာပါရှေ့လာတဲ့ကယ်လီဖိုးနီးယားပြည်နယ်မှာအမေရိကန်သမ္မတဘရက်အိုဘားမားကိုရိုင်းဒီအရှင်အဖြစ်နဲ့လက်ခံကျင်းပမဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အထူးထိပ်သီးဆွေးနွေးပွဲမတိုင်ခင်ဝင်ကြီးကယ်ရီအခုလိုဒေသရင်းကိုလာရောက်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေလုပ်နေတာပါလာအိုနိုင်ငံမှာခရင်းကယ်ရီရဲ့ဖွံ့ဖြိုးမှုနှုန်းကိုရပ်တန့်စေတဲ့ငတ်မုတ်ခေါင်ပါမှုကိုတိုက်ဖြတ်ဖို့လာအိုနိုင်ငံတဝန်းကစာတင်ကြောင်းတွေမှာအစားအသောက်ထောက်ပံ့ပေးဖို့အတွက်ဒေါ်လာ6တန်းကူညီမဲ့အစီအစဉ်စတင်လှုပ်ဆောင်နေတယ်လို့လည်းဝင်ကြီးကယ်ရီကပြောပါတယ်တချိန်တုန်းကလာအိုမှာအမေရိကန်စစ်လေယာဉ်တွေချဲချခဲ့တဲ့ဘုံတွေကမပောက်ကွဲသေးတဲ့ဘုံတွေကိစ္စအပါအဝင်ဗီယက်နမ်စစ်ပွဲနဲ့ဆက်ဆက်နေတဲ့ကိစ္စရပ်တွေကိုကင်တွယ်နိုင်အောင်လာအိုဝင်ကြီးချုပ်ကကူညီဆောင်ရွက်ပေးနေတဲ့အတွက်ကျေးဇူးတင်တယ်လို့လည်းဝင်ကြီးကယ်ရီကပြောကြားသွားပါတယ်ဗီယက်နမ်စစ်ပွဲအတွင်းမှာချဲချခဲ့တဲ့ဘုံတွေထဲမှာခမန်းကြီး30ရာခိုင်နှုန်းလောက်ကမပေါက်ကွဲပဲနဲ့ကျန်နေပြီးတော့နောက်ပိုင်းဒီလိုဘုံတွေပေါက်ကွဲမှုကြောင့်လူတွေထောင်ပေါင်းများစွာသေဆုံးခဲ့ရတာဖြစ်ပါတယ်ရှင်
။လောနိုင်ငံကဘုံပေါက်ကွဲမှုအတွင်းတရုတ်နိုင်ငံသား2ဦးသေဆုံးပြီး2ဦးဒဏ်ရာရသွားတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနဆင်ဝါကပြောပါရယ်။တနင်္ဂနွေနေ့ကလူသူအယောက်ပေါက်နေတဲ့စေဆွန်ဘုံဒေသတွင်မော်တော်ကားနဲ့ခီးသွားနေစဉ်မှာအခုလိုဘုံပေါက်ကွဲခဲ့တာဖြစ်ပြီးအဲ့ဒီသုံးယောက်ထဲကတယောက်ဟာတရုတ်မိုင်းကုမ္ပဏီတစ်ခုကဝန်ထမ်းဖြစ်ပါတယ်။ဗီယက်နမ်ဆိုင်ရာတရုတ်တန်ရုံအရာရှိတွေကစေယုံဘော်ကဒဏ်ရာရသူကိုတိုက်ရောက်ကြည့်ရှုပြီးဒီပေါက်ကွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုအများဆုံးလုပ်ဖို့တောင်းဆိုလိုက်ပါတယ်။အခုနှစ်ပိုင်းတွင်အတွင်းတရုတ်နိုင်ငံဟာလောနိုင်ငံရဲ့အဓိကကျတဲ့တန်တမာရေးဆိုင်ရာမဟာမိတ်နိုင်ငံဖြစ်လာပြီးဒီလောနိုင်ငံရဲ့ပေါ်ကျော်ဝတဲ့သဘာဝတင်ရန်ဇာတထုတ်ယူမှုလုပ်ငန်းတွေမှာငွေအမြောက်များရင်းနှီးစိုက်ထုတ်လာပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့အထူးတန်တမန်ဟာလောနိုင်ငံကိုဒီအပတ်အတွင်းတွားရောက်ဖို့ရှိတယ်လို့ဆင်ဝါသတင်းဌာနကပြောပါရယ်။အာရှသုံးနိုင်ငံခီးစဉ်ဖြစ်လောနိုင်ငံကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီရောက်ရှိနေခြင်းမှာအခုလိုပောက်ကွဲမှုဖြစ်ပွားခဲ့တာပါခင်ဗျာ
။မလေးရှားနိုင်ငံရဲ့အကြမ်းဖက်ဝါဒဆန့်ကျင်ရေးဥပဒေသစ်ဟာသူ့အစိုးရ IAS စစ်သွေးကြောအဖွဲ့ရဲ့တကယ့်ချင်းချောက်မှုတွေကိုတိုက်ဖြတ်နိုင်ဖို့အတွက်လိုအပ်တဲ့လက်နက်တစ်ခုဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုလိုက်ပါရယ်။ကွာလာလမ်ပူမြို့တော်မှာနှစ်ရက်တာကျင်းပနေတဲ့အချမ်းဖက်အစွန်းရောက်မှုများဆိုင်ရာနိုင်ငံတကာညီလာခံအစဒီနေ့တနင်္လာနေ့မှာမစ္စတာနာချစ်ကဒီမလေးရှားနိုင်ငံရဲ့အချမ်းဖက်ဝါဒဆန့်ကျင်ဥပဒေသစ်နဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုသွားတာပါလူခွင့်ရတက်ကြွလှုပ်ရှားသူတွေကတော့ဒီဥပဒေသစ်ဟာတန်တရားရှိသူတွေကိုတရားစွဲဆိုစရာမလိုပဲရဲတပ်ဖွဲ့ကဖမ်းဆီးခွင့်ပြုထားတဲ့နှစ်ပေါင်းများစွာကျင့်သုံးလာခဲ့တဲ့ဥပဒေတစ်ခုကိုတွင်တွင်ကျယ်ကျယ်ပြန်ပြီးအသုံးပြုလာတာဖြစ်တယ်လို့ဆိုပြီးတော့ပြစ်တင်ဝေဖန်နေကြပါတယ်ပြည်သူလူထုရဲ့လွတ်လပ်ခွင့်တွေကိုဆက်လက်ထိန်းသိမ်းထားဖို့လိုအပ်တဲ့ဆိုတာနားလည်ပေမဲ့ IS လို့အစိုးရအစံဖက်အဖွဲ့တွေစီမှာတော့လူလူလွတ်လပ်ခွင့်ဆိုတာမရှိဘူးလို့ဝန်ကြီးချုပ်နာဂျစ်ကထောက်ပြပြောဆိုပါတယ်။တိုင်းပြည်ရဲ့လုံခြုံရေးကိုအာမခံပေးနိုင်တာကသာပြည်သူလူထုရဲ့လွတ်လပ်ခွင့်တွေကိုတကယ်တမ်းကာကွယ်ဆောင်ရှောက်တာဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ရာဇတ်ကပြောဆိုသွားတာပါ။ဒီတော့တွင်းမှာပဲဒီမလေးရှားနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုကြန့်စီတဲ့ဆိုတဲ့ဆွဆွဲချက်နဲ့အစိုးရဝါဒကင်ဆွဲသူ9ဦးကိုတနင်္ဂနွေနေ့မှာမလေးရှားအနာဘဏ်တွေကဖမ်းဆီးလိုက်ပါတယ်။အသက်26နှစ်ကနေ50အရွယ်ကြားရှိတဲ့ဖမ်းဆီးခံထားရသူအမျိုးသားအမျိုးသမီးတွေစီမှာ IS အစိုးရအဖွဲ့ဝါဒဖြန့်ထားတာတွေရှိနေတာကိုတွေ့ရတယ်လို့တော်ဝင်မလေးရှားတပ်ဖွဲ့ဒီအကြမ်းဖက်မှုတံပြန်နေနေအဖွဲ့ခွဲရဲ့အကြီးအကဲကဒီကနေ့ပြောပါတယ်ရှင်။
အာရှဒေသတွင်းနိုင်ငံချို့မှာနှင်းတွေရေခဲမိုးတွေရေခဲတမျှအေးလာတဲ့လေအေးတွေတိုက်ခတ်နေတာကြောင့်အေးအေးလွန်ကဲလာပြီးဘန်ကောက်မြို့တော်မှာဆိုရင်လည်းတနင်္ဂနွေနေ့နောက်ပိုင်းက16ဒီဂရီဆယ်လ်ဆီယပ်အထိကျဆင်းသွားခဲ့ပါတယ်။ပူပြင်းတဲ့ရာသီဥတုနဲ့အသားကျနေသူဘန်ကောက်မြို့သူမြို့သားတွေအတွက်တော့ဒါဟာအလွန်အေးလာကြောင့်နှွေးထွေးတဲ့အဝတ်အထည်တွေကိုဝစ်ဆင်နေကြပါတယ်။အစင်လာမဟုတ်ပဲအခုလိုအပူချိန်ကျဆင်းလာကြဗီယက်နမ်နိုင်ငံမှာလည်းလယ်သမားတွေဟာစိုက်ခင်းတွေနဲ့တိရစ္ဆာန်တွေတည်ဆုံမှုမရှိအောင်ကြိုးစားနေကြပါတယ်။နှစ်ပေါင်း40အတွင်းအေးဆုံးဆောင်းရာသီကိုကြုံတွေ့ရတာဖြစ်ပြီးတရုတ်နိုင်ငံနဲ့ထိစပ်နေတဲ့ဒေသတွေမှာတော့4ဒီဂရီဆယ်လ်ဆီယပ်အထိကျဆင်းသွားပါတယ်။ဒီလွန်ခဲ့တဲ့သတင်းပတ်ကုန်မှာ44နှစ်အတွင်း4ဒီဂရီဆယ်လ်ဆီယပ်အထိအပူချိန်ကျဆင်းခဲ့ပါတယ်။ဒါထိုင်ဝမ်မှာအေးဆုံးလည်းဖြစ်ပါတယ်ခင်ဗျာ
။ထိုက်တန်ရောက်သတင်းတွေကိုမခင်ပြူထွန်းနဲ့ကိုအောင်တို့ကြီးညာပေးကြတာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သက်မြင့်မြင့်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အခုရင်းဆုံးအနေနဲ့ရွေးကောက်ပွဲနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရေးမှာရည်ကြီးခန္ဓာတစ်ခုကပါဝင်တဲ့တမတော်အကြီးအကဲနဲ့အတိုက်ခံပါတီတို့ကြားအာဏာအလွဲအပြောင်းကာလတွေ့ဆုံမှုတွေဟာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အထူးရည်ကြီးတယ်လို့နိုင်ငံရေးအကဲခတ်တွေကပြောဆိုလိုက်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်တို့ဒီနေ့နေပြည်တော်မှာတွေ့ဆုံပြီးမြန်မာနိုင်ငံမှာရွေးကောက်ပွဲလွန်ကာလအာဏာလွဲပြောင်းမှုအဆင်ပြေချောမွေ့စေရေးနဲ့ငြိမ်းချမ်းရေးရရှိရေးရှစ်လုပ်ငန်းစဉ်တွေကိစ္စရအများအပြားကိုဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုဆက်သွယ်မြင်းမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဒီကနေ့တနင်္လာနေ့ဇန်နဝါရီလ25ရက်နေ့မွန်းလွဲ2နာရီကနေ4နာရီအထိ2နာရီကြာနေပြည်တော်ကဗရင်တော်ရိပ်သာဧကမ်းမဆောင်မှာတွေ့ဆုံခဲ့ကြပါတယ်ဒါဟာရွေးကောက်ပွဲအလွန်ကာလမှာဒုတိယအကြိမ်မြောက်တွေ့ဆုံမှုလည်းဖြစ်ပါတယ်ဒီကနေ့တွေ့ဆုံမှုမှာတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒုတိယတမတော်ကာကွယ်ဦးစီးချုပ်ကာကွယ်ဦးစီးချုပ်ကြီးဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ကာကွယ်ဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးများထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့အတူ NLD ဗဟိုလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထိန်ဦးဝင်းမြင့်ဦးဇော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြတာပါတမတော်အကြီးအကဲနဲ့အနိုင်ရပါတီဥက္ကဋ္ဌတွေ့ဆုံကြတဲ့အချိန်ရွေးကောက်ပွဲလွန်ကာလအကူးပြောင်းကာလအတွင်းတည်ငြိမ်အေးချမ်းရေးနောက်လွှတ်တော်တစ်ခေါ်ယူရေးနောက်တက်လာမယ့်အစိုးရတစ်ဖွဲ့စည်းရေးအပါအဝင်အစိုးရတစ်နဲ့ဆက်လက်ဆောင်ရွက်မယ့်ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသတင်းထုတ်ပြန်ထားတာပါအခုလိုမျိုးနိုင်ငံရဲ့အရေးကြီးအခမ်းအနားမှာပါတဲ့တမတော်ရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်နဲ့ရွေးကောက်ပွဲအနိုင်ရပါတီအတိုက်ခံပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့တွေ့ဆုံမှုအပေါ်မှာအကျိုးရှိတဲ့ကောင်းမွန်တဲ့အကျိုးရလဒ်တွေဖော်ဆောင်နိုင်မယ်လို့နိုင်ငံရဲ့အကဲခတ်တွေကရှုမြင်ပါတယ်အတွင်ကူပြောင်းရေးကာလစစ်ဘက်ရက်ဖက်ဆက်ဆံရေးကောင်းမွန်အောင် NLD ဘက်ကအစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေတယ်လို့လူစားကြောင်88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမြအေးကအခုလိုသုံးသပ်ပါတယ
်။ကာချုံနဲ့ဒေါက်ဆာစီကြီးနဲ့ပြည်သူဆွေးနွေးရတော့အကျိုးရှိတဲ့ပြည်သူဆွေးနွေးမှုတစ်ခုလိုပဲကျွန်တော်မြင်နေ။ကောင်းမွန်တဲ့အကျိုးရတဲ့ဒီပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ပြောလဲနေ။ဒါတွေ့ရမယ့်ကိစ္စပဲကြာ။တကယ်တမ်းပြောမယ်ဆိုလို့ရှိရင်လက်ရှိဂျမားပြည်မှာဩဇာအာဏာအကြီးဆုံးဖွဲ့စည်းရတတ်မလို့ပဲလေ။နောက်တစ်ချက်ကဒါ2008ဖွဲ့စည်းအုပ်ချုပ်မှုခြေခံဥပဒေရလဲစစ်တပ်ကအရေးပါတဲ့အခမ်းအနားမှာရှိနေတယ်ဗျာ။2008ဖွဲ့စည်းအုပ်ချုပ်မှုခြေခံဥပဒေအောက်မှာကျင်းပတဲ့ရွေးကောက်ပွဲအောင်နိုင်တာဖြစ်တဲ့ဒါကိုသိထားဖို့လိုမယ်လို့ထင်တယ်လေ။ဆိုတော့ကျွန်တော်ကစစ်တပ်ရက်သက်ဆက်ဆံရေးကောင်းမှုလိုတယ်လို့ကျွန်တော်တော့မြင်တယ်။ဟိုအန်တီဒေါက်ဆာစုကြည်နေတဲ့စစ်တပ်ရက်သက်ကောင်းမှုအောင်ဆက်ဆံရေးကောင်းမှုစီဆောက်နိုင်မယ်လို့ကျွန်တော်ပြောလင့်တယ
်။နိုင်ငံရေးစစ်ရေးနဲ့အုပ်ချုပ်ရေးအခမ်းအခဏာတွေမှာအရေးပါတဲ့နေရာမှာရှိနေတဲ့တက်မတော်နဲ့အနိုင်ရပါတီတို့အကြားအသွင်ကူးပြောင်းရေးကာလအုပ်ချုပ်ရေးအာဏာအလွှဲအပြောင်းချော့ချော့မွေ့မွေ့ဖြစ်အောင်လို့အခုလိုမျိုးနှစ်ဖက်တွဲဆုံမှုတွေလှုပ်ဆောင်နေတာဖြစ်တယ်လို့လည်းမြမအရေးလေးလာသူတွေကသုံးသပ်ပါတယ်။အခုလိုမျိုးဇက်တိုက်တွဲဆုံမှုတွေနဲ့တက်မတော်ဘက်ကသတင်းထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုရင်အသွင်ကူးပြောင်းရေးအတွက်ကောင်းမွန်တဲ့လက္ခဏာလို့ရှုမြင်ရကြောင်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းသုံးသပ်ပါတယ်
။တွေ့ကြရဆိုတော့ဒါကတော့အတော်ကောင်းတယ်ဒါဖြစ်လို့ဆိုတော့ လာမယ့်အချိန်အခင်းချင်းကနိုင်ငံအုပ်ချုပ်ရေးမှာရောနောက်လွှတ်တော်ထဲမှာရောအားလုံးကိုကြည့်လိုက်ရင်ဒေါက်တာစုကြည်ဦးဆောင်တဲ့ NLD နဲ့နောက်ဝင်းဝင်းကြီးမေအောင်လှိုင်ဦးဆောင်တဲ့တမတော်ဒါဒီခုကနေပြီးတော့မှတန်းပြီးကိစ္စတွေအားလုံးကိုလုပ်သွားအောင်အတူကူပြောင်းရေးကိုလည်းချက်ချင်းမှုမှုဖြစ်အောင်အားလုံးကိုသူတို့တိုင်ပြီးတော့လုပ်နေတယ်လို့ထင်ပါတယ်ဒါတော်တော်ကိုကောင်းတဲ့ကိစ္စပါ
အခုလိုတွေ့ဆုံမှုမှာတနိုင်ငံလုံးအတိုင်းဒါနဲ့အပြစ်ခတ်ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းနိုင်ငံတွင်းငြိမ်းချမ်းရေးရရှိရေးအစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိစ္စတွေဆွေးနွေးခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကပြောပါတယ်အနိုင်ရပါတီဘက်ကလည်းပြည်တွင်းငြိမ်းချမ်းရေးရအောင်လို့အဓိကထားလှုပ်ဆောင်မယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပြောဆိုထားတာကြောင့်တိုင်းရင်းသားလက်နက်ကိုင်တွေနဲ့တပ်မတော်အကြပြေလည်အောင်လို့အခုတက်မဲ့အစိုးရအသစ်အနေနဲ့ဂျားဝင်ညှိနှိုင်းပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်လို့မြန်မာဒီမိုကရေစီရေးလိုလားသူတွေကမျှော်လင့်နေကြတာပါ88မျိုးဆက်ចောင်းသားកောင်းဆောင်គុំយ៉ាអេក៏អခုលោទំទបបាទ
តែណឡេមកកអួយជីមេពីបែកកសិតណែចាមកព្រីតខាជីដល់អូនៅទីគូអាណៃងៃអ៊ីឌីឡាយ៉ាភីឈិមេស្រួយកមកតែណាពីទូជិមេសេរីទីដងស៊ូបឡោទីទីសောက်ណៃមលេមិនទីសောက်ណៃពីទេស្រួយអូជូសាអាធូអមេលូចំណមានណែអើអីបော်មកសេរីណេប៉ាត់ទេពីតែមរសិតបែកកណែបឡោទីឡៃដោឡាណៃមេស្រួយអូទៅអមកអើអសូរាអានិមេរដៃមោយ៉ាចាណីពីរមកតែមរណែကိုယ်နဲ့လည်းဆက်ဆိုင်ကောင်းအောင်တိဆောက်မှာဖြစ်တယ်လို့တိုင်းနာလက်မကန်အဖွဲ့အစည်းတွေနဲ့လည်းဆက်ဆိုင်ကောင်းအောင်တိဆောက်ပြီးတော့မှဖက်ဒရယ်ဒီမိုကရက်တစ်ပြည်တော်စုဘယ်လောက်ထိတိဆောက်နိုင်မလဲဆိုတဲ့ဟာပဲငြိမ်းချမ်းရေးအဖြေလို့ကျွန်တော်ယူဆတယ်
အခုတွေ့ဆုံမှုနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်ကလည်း NLD ဥက္ကဋ္ဌရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာသတင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲအပြီးမှာလည်း2015ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့နေပြည်တော်မှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပြီးအစိုးရအသစ်အာဏာလွှဲပြောင်းရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်
။မဆုမတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအလွန်ပေါ်ဂျာမနီနိုင်ငံရဲ့အမြင်သဘောထားတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဂျာမနီနိုင်ငံကအပြုသဘောဖြစ်နဲ့ရှုမြင်တယ်လို့အတွင်ကူးပြောင်းရေးကာလဟာထင်ထားတာထက်ပိုပြီးကြာမြင့်တက်ပြီးမယ်။ဖြစ်မြောက်အောင်လှုပ်ဆောင်ရမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဂျာမန်သံအမတ်ကပြောပါရယ်။မြန်မာနိုင်ငံရဲ့အခြေအနေကိုဂျာမနီနိုင်ငံရဲ့အတွင်ကူးပြောင်းရေးကာလတုန်းကနဲ့နှိုင်းယှဉ်ပြီးတော့မြန်မာနိုင်ငံဆိုင်ရာဂျာမန်သံအမတ် Christian Louis Weber Lodge က VOA ရန်ကုန်ရုံးခွဲတာဝန်ခံ Talking Soul နဲ့တွေ့ဆုံမေးမြန်းရမှာပြောဆိုသွားတာပါ။အပြည့်အစုံကိုနားဆင်နိုင်ပါပြီရှင်။
မင်္ဂလာပါ
First of all I would like to know
မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအပေါ်မှာဂျာမနီနိုင်ငံရဲ့အမြင်သုံးသပ်ချက်နဲ့ညွှန်မှန်းချက်တွေကိုသိပါရစေရှင
် Well we have a bit of experience ourselves we had a German unification 25 years ago so we know that transition periods are usually longer than expected
လုံငယ်နဲ့25နှစ်လောက်ကကျွန်တော်တို့ဂျာမနီနိုင်ငံမှာပြန်လည်ပေါင်းစည်းတွေလုပ်ခဲ့ကြတော့ကြောင်းပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အတွေ့အကြုံတွေရှိပါတယ်။ပြုပြင်ပြောင်းလဲရေးဟာထင်ထားတာထက်လည်းပိုပြီးတော့ကြာတတ်ပေမဲ့လည်းဖြစ်မြောက်အောင်တော့လုပ်ကြရမှာပါ။ကျွန်တော်တို့ကအပြုသဘောရှုမြင်ပါတယ်။ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပခဲ့တဲ့သမရအပါအဝင်အစိုးရအဖွဲ့ကိုလည်းချီးကျူးရမှာပါ။ဒေသတွင်းမှာရောနိုင်ငံတကာမှာပါပြဿနာတွေနဲ့ရင်ဆိုင်နေရတာကြောင်းဒီလိုပြုပြင်ပြောင်းလဲကာလမှာငြင်းငြင်းချမ်းချမ်းနဲ့ရွေးကောက်ပွဲကျင်းပနိုင်တာဟာအောင်မြင်မှုတစ်ခုလို့ပြောရမှာပါ။ကမ္ဘာနဲ့မှာဖြစ်ပွားနေတဲ့စစ်ပွဲတွေအကြမ်းဖက်မှုတွေကြောင့်ဒီအောင်မြင်မှုဟာတိတ်ပြီးတော့အတိမတ်ပြုမခံရသလိုဖြစ်နေပါလေ။ကျွန်တော်တို့အနေနဲ့တော့ရွေးကောက်ပွဲဖြစ်မြောက်အောင်ကျင်းပပေးတဲ့အတွက်မြန်မာအစိုးရကိုဆက်လက်ပြီးတော့ကူညီထောက်ပံ့ပေးသွားမှာပါ။
Now the incoming government is going to face the challenges.
အခုအစ်တက်လာမဲ့ဒီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရအသစ်အနေနဲ့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရမယ်ဆိုတာအများသိကြပါတယ်။ဒီလိုစိန်ခေါ်မှုတွေကိုဂျာမနီနိုင်ငံနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးတုန်းကလည်းဒီလိုစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ခဲ့ရမှာပါဒီတော့ဒီဂျာမနီနိုင်ငံရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့အခုအစ်တက်လာမဲ့အစိုးရအသစ်အနေနဲ့ဒီမြမငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဘယ်လိုဆက်ပြီးတော့လုပ်သွားရင်ကောင်းမလဲလို့အကြံပေးချင်ပါလေရှင
် I think it will go gradually but you have to use lots of capacities who are thereBuild up in the old administration, also on the civil servants and expert level, you can't do without this.
ညမနိုင်ငံရဲ့ချီနေတွေကတဖြည်းဖြည်းနဲ့တိုးတက်လာမှာပါ။ဒါပေမဲ့အချုပ်ရေးပိုင်းနဲ့ဆွေရဝန်ထမ်းတွေအပါအဝင်ပညာရှင်အဆင့်မှာပါအရေးချင်းပြည့်မီသူတွေလိုအပ်ပါတယ်။ကျွန်တော်တို့ဂျာမနီနိုင်ငံအနေနဲ့ကူညီနိုင်သမျှကူညီချင်ပါတယ်။ဥပမာပြောရရင်လွတ်တော်နှစ်ရက်စလုံးမှာအသက်ဝင်ရောက်လာမယ်။ကိုယ်စားလှယ်တော်တော်များများဟာပထမဦးဆုံးအချိန်လွတ်တော်မှာတာဝန်ထမ်းဆောင်ကြရမှာပါ။နိုင်ငံရေးတွေ့ကြုံကလည်းနည်းနေတယ်။ဒါကြောင့်အမတ်တွေအပါအဝင်အချုပ်ရေးပိုင်းမှာတာဝန်ထမ်းဆောင်ကြမဲ့သူတွေအတွက် အရေးချင်းမြင့်တင်တဲ့သင်တန်းတွေပို့ချပေးဖို့အတွက်ကျွန်တော်တို့ကမ်းလှမ်းထားပါတယ်။သုတေသနပြုလုပ်တာတွေအုပ်ချုပ်ရေးနဲ့ဤပညာပိုင်းဆိုင်ရာတွေမှာအကူအညီတွေပေးလိုပါတယ်။နောက်ပြီးတော့ Federal စနစ်နဲ့ပတ်သက်ပြီးဆွေးနွေးမှုတွေလည်းရှိနေပါတယ်။နမူနာအနေနဲ့ American ပြည်ထောင်စု၊ Germany နဲ့ Malaysia နိုင်ငံတို့ရဲ့ Federal စနစ်တွေဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒါတွေကိုကူးယူပြီးတော့ကျင့်သုံးလို့တော့မရပါဘူး။ကိုယ်နိုင်ငံနဲ့တင့်တော်မဲ့အပိုင်းတွေကိုရွေးချယ်ပြီးတော့ကျင့်သုံးရမှာပါ။ဂျာမနီနိုင်ငံအနေနဲ့အတက်နိုင်ဆုံးကူညီသွားမှာပါမြန်မာနိုင်ငံအတွက်အသင့်တော်ဆုံးဖြစ်မဲ့ဖက်ဒရယ်စနစ်ကိုကိုယ်တိုင်ရွေးချယ်သွားရပါလိမ့်မယ
်ကျေးဇူးအများကြီးတင်ပါတယ
် Thank you
မြန်မာနိုင်ငံဆိုင်ရာဂျမန်တန်အမတ်ကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်ဆိုဝင်းကတွေ့ဆုံမြင်မြင်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးအတွက်ကန့်ကွက်တပိတ်မောက်ခဲ့ကြလို့ဖန်စီထိသိမ်းခံထားတဲ့အကြောင်းသားတွေထောင်တွင်းစေဝါကုသမှုအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေတယ်ဆိုရင်ကျောင်းသားတွေကိုလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့လိုအပ်တယ်လို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကပြောပါတယ်။အမျိုးသားပညာရေးဥပဒေကိုပြင်ဆင်နိုင်ရေးကန့်ကွက်တပိတ်မောက်ခဲ့လို့ဖန်စီထိမ့်သိမ်းခံထားရတဲ့သူတို့တွေထက်က80ရာခိုင်နှုန်းဟာအကြမ်းဖက်ဖြိုခွင်းမှုမှာရိုက်နေခံရပြီးအဲ့ထဲကမှ84ရာခိုင်နှုန်းဟာစေကုသမှုခံယူခွင့်မရကြဘူးလို့ဒီကနေ့ထုတ်ပြန်တဲ့စစ်တမ်းကောက်ယူမှုတစ်ခုမှာဖော်ပြထားပါတယ်အသေးစိတ်ကိုတော့ VOA သတင်းတောင်မှမမြင့်ခန်ကတင်ပြပေးပါမယ်ရှင
်အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့မန္တလေးကနေရန်ကုန်အထိချီတက်တပိတ်မောက်ခဲ့ကြတဲ့ကျောင်းသားတွေနဲ့ဝန်းရံပြည်သူ53ဦးတရားဝရီအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံရပြီးတရားရင်ဆိုင်နေရတာ10လရှိပါပြီကျောင်းသားတပိတ်မှာပါဝင်ခဲ့ပြီးဖမ်းဆီးထိန်းသိမ်းခံထားရသူတွေအနေနဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုမရကြဘဲအခြေအနေအင်မတန်ဆိုးမှသာစေကူတောက်မှုခံယူခွင့်ရတဲ့အခြေအနေဖြစ်နေတယ်လို့ဘာကသများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဒီကနေ့ဇန်နဝါရီ25ရက်နေ့ရန်ကုန်မြို့မှာပြုလုပ်တဲ့လက်ဗရန်အကြမ်းဖက်ဖြိုခွင်းမှုမှာပါဝင်သူတွေရဲ့စေကူတောက်ခွင့်အကျက်တဲစစ်တမ်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်။အကြမ်းဖက်ဖြိုခွင်းတဲ့အချိန်မှာတရားရဂိုင်းလုံးမှာကျောင်းသားတွေရဲ့80ရာဂိုင်းလုံးကရိုက်နဲ့ဖြိုခွင်းတဲ့အချိန်မှာအလုံးကရိုက်နဲ့ခံခဲ့ရတယ်ဆိုတာကိုလည်းကျွန်တော်တို့တွေ့ခဲ့ရတယ်။နောက်တစ်ခုကတော့ဒီရိုက်နဲ့ခံရတဲ့80ရာဂိုင်းလုံးကောင်ကပေါ့နော်ခွန်အိုက်ခွန်စရာတိုင်းလုံးထဲမှာပါဒီရိုင်းနဲ့ခံရတဲ့ခွန်စရာတိုင်းလုံးမှာ84ရာတိုင်းလုံးကစိတ်ကူးသားမှုမရဘူးဆိုတော့လေကျွန်တော်တို့တွေ့ရတယ်။နောက်ဒီအဲ့ဒီမှာပုံရေးကြည့်တာကစိတ်ကူးသားမှုမရတဲ့အပြင်ကိုသူတို့ကဒီထောင်ချပြီးတော့မှပေါ့နော်စိတ်ကူးသားမှုလည်းမရခဲ့ဘူးထောင်ချတဲ့နောက်ဆက်တွဲမှာသူတို့ကကျန်းမာရေးပို့ပြီးတော့ဆိုးရတာကိုကျွန်တော်တွေ့ရတယ်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာမှာဆရာဝန်ကိုရိုင်းတရားရုံးကိုလာရောက်ပြီးကျမ်းမာရေးစစ်ဆေးမှုပြုလုပ်ခဲ့ပြီးနောက်ပိုင်းကျောင်းသားတွေနဲ့ဝန်းရံပြည်သူ22ဦးကျမ်းမာရေးအခြေအနေဆိုးရွားမှုကြောင့်ရန်ကုန်ပြည်သူစေယုံကြီးမှအတွင်းလူနာဖြစ်ကုသမှုခံယူခဲ့ရပြီးအဲ့ဒီမတိုင်ခင်ကာလအထိကျမ်းမာရေးစစ်ဆေးခွင့်မရခဲ့ပါဘူးဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသားပညာရေးသပိတ်မောင်ကျောင်းသားတွေနဲ့ဝန်းရံပြည်သူအများစုခံစားနေရတဲ့ရောဂါတွေဟာအကျန်းဖက်ဖြိုခွင်းခံရချိန်မှာရိုက်နှက်ခံရမှုကြောင့်ဖြစ်တာများတယ်လို့ကျမ်းမာရေးစစ်ဆေးမှုပြုလုပ်ပေးခဲ့သူတွေကပြောပါတယ်လက်ရှိဖန်စီခံကျောင်းသားတွေနဲ့ဝန်းရံပြည်သူတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်မင်းကအခုလိုပြောပါတယ်
။80ရာခိုင်နှုန်းကျော်ဟာထောင်ထဲရောက်မှဖြစ်တဲ့ယောဂတွေပါ။ကျန်တာတော့အပြင်ကနေပါတဲ့ယောဂတွေဖြစ်ပါတယ်။အဲ့တော့ဖြစ်တဲ့ယောဂတွေအားလုံးကိုကျွန်တော်ကြည့်မယ်ဆိုရင်နံပါတ်၁ကအကျန်းဖက်ရိုက်နှုန်းကြောင့်ဖြစ်တာပါ။အကျန်းဖက်ရိုက်နှုန်းကြောင့်ပထမဆုံးဖြစ်တာ head injury ဒီခေါင်းကြီးရိုက်ခံရပါတယ်။ခေါင်းရိုက်ခံရတဲ့အတွက်ကြောင့်သူတို့ဒီဆက်ပြေးရတဲ့ခေါင်းကြီးရမ်းကိုက်ပါတယ်။ပတိုင်ကိုထားတယ်လဲမူးတာလေးprofile vomiting ဇက်တိုက်အန်နေတာလေးအဘလာလာပြင်းပါတော့မျိုးလုံးအမုံမုံမအမြင်ပုံသွားတာဖြစ်လာပါတ
ယ်။တပိတ်စစ်ကြောင်းမှာပါဝင်ခဲ့လို့တာယာဝတီအကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ဘာကသာများအဖွဲ့ချုပ်ကကိုမင်းသွေးတည့်ရမိခင်ဒေါခင်ခင်ယူကတော့အမှုရင်ဆိုင်နေရတာကြာရှည်လာတာနဲ့ပတ်သက်လို့စိုးရိမ်နေလို့ဆိုပါတယ်။မိခင်တယောက်အနေနဲ့သားဖြစ်သူရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့စိုးရိမ်မှုကိုဒေါခင်ခင်ယူကအခုလိုပြောပြပါဗျာ။
အခုကလည်းညံဟိုရှေ့နေပေါ့နော်။အခုမှသူတို့အစိုးရသူတို့ဘက်ကတရားလိုဘက်ကလက်တွေကတယောက်ပဲဟိုဆဲလာကျော်ရဲ့အပိုင်းချမှာတယောက်ပဲဟိုစစ်လို့ပြီးသေးတယ်ဆိုတော့ကျမတို့ကဘယ်တော့မှဒီအမှုကြီးကပြီးဆုံးမှာလဲเนาะအဲအဲ့တော့ဒီသူတို့ကျန်းမာရေးတွေရှေ့ကျောက်ပြီးတော့အဲစိုးရွားသွားမှာလဲအရင်ကစိုးရိမ်ပါလေမိကလည်းအားလုံးကစိုးရိမ်ကြပါ
မြန်မာနိုင်ငံအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလမ်းကြောင်းကိုတကယ်သွားနေတယ်ဆိုရင်ဒီအမှုကိုအမြန်ဖြေရှင်းပေးဖို့လိုပြီးစေကုသခွင့်တောင်းဆိုမှုတွေကိုလည်းမဖြစ်မနေပေးဖို့လိုတယ်လို့လက်ဗရန်ကျောင်းသားရေးမှပါဝင်ကူညီဆောင်ရွက်ပေးတဲ့အဖွဲ့တွေကထောက်ပြကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ Justice Trust အဖွဲ့ကဒါရိုက်တာဒေါ်ယီမွန်ထွန်းကအခုလိုပြောပြပါတယ်
ကျမတို့အနေနဲ့မြင်တာကဒီလိုမျိုးစေကုသခွင့်
တောင်းဆိုတဲ့လူတွေကိုပေးဖို့ပေးရမယ်ဒီအမှုကြီးရှိတာကိုလည်တခုခုဖြေရှင်းရမယ်လို့မြင်နေတယ်ရှင်ဘာလို့လဲဆိုတော့ဒီအမှုနဲ့ဒီဖမ်းကျောင်းသားတွေကိုလက်ပံမှာဖမ်းတဲ့ဟာတခုကြီးကြီးလာရင်ဒီအခုစက်သွားနေတဲ့ခွန်ယုံကြီးမှာပေါ့နော်မြန်မာနိုင်ငံရဲ့ခွန်ယုံစနစ်တခုပျက်စီးနေတာပဲခွန်မြန်မာနိုင်ငံရဲ့ခွန်ယုံစနစ်မှာရှိတဲ့ပြဿနာကိုချင်းချင်းရှားရှားကြီးမြင်ရတယ်ရှင်
ဒီမိုကရေစီပညာရေးပင်မသဘေစစ်ကြောင်းလက်ပံမြို့မှာအကြံဖတ်ပြုခွင့်ခံရပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝန်ရည်ပြည်သူတွေရဲ့စေကူတောက်ခွင့်အကျက်တဲစစ်တမ်းနဲ့ပတ်သက်ပြီးဘာကသာများဖွဲ့ချုပ် Justice Trust နဲ့လက်ပံအကြံဖတ်မှုတရားမျှတရေးကော်မတီတို့ပူးပေါင်းပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသားတွေနဲ့ဝန်ရည်ပြည်သူတွေမတရားဆွဆွဲခံထားရတဲ့ပုံမှားတွေကိုအမြန်ဆုံးရုပ်သိမ်းပေးပြီးအစိုးရအနေနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင်
ဒီကနေ့မှာနိုင်ငံရေးနဲ့လူခွေရေးချင်းတွေတိုးတက်မှုမရှိလို့ဆိုပြီးစစ်အစိုးရတွေလက်ထက်ကဆလို့ချမှတ်ထားတဲ့အမေရိကန်ကပေးဆိုရေးယူတာတွေတဖြည်းဖြည်းလျှော့ပေးလာပြီမဲ့ပြစ်မှတ်ထားတန်ခတ်မှုတချို့ကြံ့နေတော့မှာပဲလူခွေရေးချိုးဖောက်မှုတွေနဲ့ဆက်နွယ်တဲ့လိုရက်တွေအာဏာပိုင်တွေနဲ့ပေါင်းပြီးစီးပွားဖြစ်ကြတဲ့သူတွေပေါ်ပြစ်မှတ်ထားတဲ့တန်ခတ်မှုတွေကိုဆက်ပြီးထားတယ် ပို့ထားပေးပါဒီတိုင်းကနေတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ် VOA ဖုန်းနံပါတ်က1239238955လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
အင်္ဂါနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရယ် VOA ကဒါရိုက်လေးလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေနေ့ညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရယ်ရှင်အခုတော့တည်င်းချင်းချုပ်တွေကိုမှတ်ခင်ပြထွေးကကြေညာပေးမှာဖြစ်ပါရယ
်စီးပွားနိုင်ငံဆိုင်ရာညီငယ်ရေးဆွေးနွေးပွဲတွေစတင်နိုင်မဲ့နေ့ရက်အချိန်ရှင်းရှင်းလင်းလင်းဖြစ်အောင်လာမယ့်နေ့ရက်အတွင်းမှာအပြည့်အစုံကြိုးပမ်းနိုင်ဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုလိုက်ပါတယ်။စီးပွားအစိုးရနဲ့အတိုက်အခံအဖွဲ့ရဲ့စစ်ဆင်ညှိနှိုင်းဆွေးနွေးမှုတွေကိုဒီကနေ့တနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်နိုင်ဖို့ကုလသမဂ္ဂကလှူလာခဲ့ပေမဲ့လို့ဒီဆွေးနွေးပွဲကိုဘယ်သူတွေကိုဖိတ်ကြားမလဲဆိုတဲ့အပေါ်မှာသဘောထားကွဲလွဲမှုတွေကြောင့်ကျင်းပမဲ့အချိန်နှောင့်နှေးနေတာပါ။ဆွေးနွေးပွဲနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုစီးပွားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကနေပြီးတော့ဒီကနေ့နောက်ပိုင်းမှာထုတ်ပြန်ဖို့ရှိပါရဲ့ရှင်။ပြည်ထောင်နိုင်ငံပါရီမြို့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆီးရီးယားနဲ့အီရတ်ကအကျဉ်းသားတွေကိုကောင်းပြတ်တာကွက်မြတ်တာတွေမှာပါဝင်တဲ့အကျဉ်းဖက်သမား၉ဦးပါဝင်တဲ့ဗီဒီယိုကို IS အစိုးရအဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဒီဗီဒီယိုထဲမှာတော့ဒီနိုဝင်ဘာလအတွင်းကတိုက်ခိုက်မှုတွေကိုလည်းပြသထားပြီးတော့ဒီအကျဉ်းဖက်သမားတွေဟာပြင်သစ်ကိုဒုထအောင်လုပ်ခဲ့တဲ့ရဲရင်သူချင်းသေးတွေဆိုပြီးတော့တင်စားထားပါတယ်။အဲ့ဒီတိုက်ခိုက်မှုနဲ့လုံခြုံရေးရဲတွေရဲ့စီးနင်းမှုတွေအတွင်းမှာတော့ဒီလူ၉ဦးစလုံးသေဆုံးသွားတာပါ။ဗယ်လ်ဂျန်နဲ့ပြည်ထောင်နိုင်ငံကအများစုပါဝင်တဲ့အစွန်းရောက်တွေဟာဘုံးတွေတနက်တွေတုံးပြီးတော့ပြည်သူနိုင်ငံကနေရာတချို့ကိုတိုက်ခိုက်ခဲ့တာကြောင့်လူ130လောက်သေဆုံးခဲ့တာဖြစ်ပါရဲ့ရှင်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဒီကနေ့နေပြီးတော့မှဘရင်နောင်အဲ့ရိတ်တာရိတ်တာအဲ့ခမဆောင်မှာတွေ့ဆုံဆွေးနွေးတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာတပ်ပေါ်နဲ့တကွာဖော်ပြထားပါတယ်။ဒီကနေ့မိုးလယ်ပိုင်း2နာရီကနေ4နာရီအထိ2နာရီကြာတွေ့ဆုံဆွေးနွေးကြတဲ့သတင်းကိုညနေ4နာရီခွဲကျော်မှာပို့ချုပ်မှုကြီးမင်းအောင်လိုင်းရဲ့ Facebook မှာဖော်ပြထားပါတယ်။ရွေးကောက်ပွဲလွန်ကာလအတွင်းကုပြရေးနဲ့တင်ငင်အေးချမ်းရေးကိစ္စရပ်တွေလွှတ်တော်နဲ့ပတ်သက်တဲ့ကိစ္စအနောက်အစိုးရတည်ဖွဲ့စည်းဆိုင်ရာတွေနဲ့တနင်္ဂနွေလုံးဆိုင်ရာအဖြစ်ခဲ့ရဲ့ဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းထာဝရညီငယ်ရေးရဖို့ဆက်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးကြတယ်လို့ဖော်ပြထားပါတယ်ရှင်
။တင်ငင်ချင်းချုပ်ကို Marketing View တွေကညင်ညာပေးခဲ့တာပါ။ညင်ညာနဲ့အစီအစဉ်ထုတ်လုပ်ရေးမှူးကမတ်တင်ကြီးထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Martin Curtis ဖြစ်ပါတယ်။ View American တန်ညက်နေပဲမြန်မာဘာသာအစီအစဉ်ကိုညက်နေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line meter 2425နဲ့ line meter 190တို့ကနေဖမ်းယူနှာဆင်နိုင်ပါတယ်။ View A ကိုအားပေးနှာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှာဖုံပါ။
This program has come to you from the Voice of America, Washington.